တင်နိုင်သိမ့်ခင်ဗျာအခုလာမယ့်ရွေးကောက်ပွဲမှာကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးပါတီကဘယ်နှစ်ဦးဝင်ရောက်ရှင်းပိုင်မှာလဲခင်ဗျာ
1138ဦးပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ပါတီရဲ့မူဝါဒတွေအနည်းချုပ်ပြီးကျွန်တော်နည်းနည်းလေးပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ပါတီရဲ့မူဝါဒကတော့ပြည်သူတွေရဲ့လူဝင်စန္ဒနဲ့လူဝတ်ချက်တွေကိုအဓိကထားတဲ့ယက်တိကျဲသဘောထားနဲ့ပြည်သူရဲ့အဓိကစန္ဒကကျွန်တော်တို့တည်ငြိမ်အေးချမ်းမှုနံပါတ်1လိုချင်တယ်နံပါတ်2ကတော့သူတို့စီးပွားတိုးတက်လိုတယ်တတိယတစ်ချက်ကတော့ဒီမိုကရေစီအပြောင်းလဲရလိုတယ်ဒီ3ချက်ပေါ်မှာကျွန်တော်တို့ကမူတည်ပြီးတော့မှဟုတ်ကျွန်တော်တို့တနိုင်ငံလုံးပြန်ကြည့်မယ်ဆိုရင်တချို့ဒေသတွေပေါ့အစွန်ဖျားဒေသတွေဆိုရင်သူတို့ကဒီ3ချက်ထဲမှာဦးစားပေးပထမဘာလဲလို့မေးရင်သူတို့ဒေသတွေကျတော့တည်တည်ငြိမ်အေးချမ်းဖြစ်ချင်တယ်ဆိုတာနယ်စပ်မှာများသောအဖြစ်အထူးသဖြင့်ပေါ့နော်အကယ်၍တည်ငြိမ်အေးချမ်းမှုရှိနေပြီသားဒေသကြပြန်တော့လေသူကစားဝတ်နေစီးပွားရေးပုံမို့ပြီးတော့မှတိုးတက်လိုတယ်နောက်ထပ်ကတော့ပြည်သူတရားလုံးကတော့ဒီမိုကရေစီရေလူခွင့်ရေးဒါအပြောင်းလဲလိုချင်တယ်အဲဒီပေါ်မှာကျွန်တော်တို့ကဒီ3ချက်ကိုအဓိကထားပြီးတော့မှဘယ်ကနေစပြီးတော့ပေါ်ဆောင်လာလဲဆိုတော့2030မတိုင်ခင်နဲ့ရပေါ့နော်ဒါလည်းအကုန်လုံးသိပါတယ်ရခင်အစိုးရလက်ထက်ခရကကျွန်တော်တို့ဒီလမ်းမြမြေပုံ9ရက်နဲ့စောင့်ရခဲ့တာကိုဒါမှမဟုတ်တချို့ကပြောတယ်လေဒီပါတီဒီအစိုးရဟာဒီအာဏာရှင်အစိုးရလို့ပြောပေမဲ့တကယ်တမ်းကျတော့အဲ့ဒီလမ်းမြမြေပုံ9ရက်ဟာအာဏာကိုပြည်သူလက်ထက်ကိုပြန်လဲအနှင်းဖို့အတွက်ကိုအမျိုးသားညီလာခံခေါ်ယူခြင်းပါတယ်ပြီးတဲ့အခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲဖို့အတွက်ကိုတိုင်းရင်းသားပြည်သူအလွှာမျိုးစုံနဲ့ဟလာညှိနှိုင်းဆွေးနွေးတယ်အဲ့နောက်ရေးဆွဲပြီးတဲ့အခါမှာပြည်လုံးကျော်ဆန္ဒခံယူတယ်အဲ့ဒါပြီးတော့2030ရွေးကောက်ပွဲကျင်းပပြီးတော့ကျွန်တော်တို့ဒီမိုကရေစီနိုင်ငံအဖြစ်ပြုပြင်ပြောင်းလဲဖို့အတွက်ကိုရွေးကောက်ပွဲကျင်းပပြီးတော့ဆောင်ရွက်ပေးလိုက်တာပေါ့အဲဒီလိုဆောင်ရွက်ပေးလိုက်တဲ့ကြောင့်တရားလုံမယ်ဆိုလို့ရှိရင်တကယ်ကိုတစ်ခုပြီးတစ်ခုလုံမယ်ဆိုတဲ့အတိုင်းပဲဆက်လုပ်သွားတာပေါ့အဲ့ဒီနောက်ပိုင်းကျတော့2030ရွေးကောက်ပွဲပြီးတဲ့အခါကျတော့2031ကနေပြီးတော့အခုလက်ရှိအချိန်နေတည်းကဟလာကျွန်တော်တို့ပြည်သူတွေဆန္ဒပဲပေးပြီးတော့မှရွေးချယ်ပေးလိုက်တဲ့ပြည်သူတွေကနိုင်ငံတာဝန်ပေးလိုက်တဲ့အနေထားမှာကျွန်တော်တို့ပါတီဥက္ကဋ္ဌနိုင်ငံတော်သမ္မတကြီးဦးသိန်းစိန်ဦးဆောင်ပြီးတော့မှဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအရှိန်ဟုန်နဲ့လုပ်ခဲ့တာပေါ့ဒီလိုလုပ်ခဲ့တဲ့ဟာဒီကျွန်တော်တို့ကနိုင်ငံရေးစီးပွားရေးလူမှုရေးပြုပြင်ပြောင်းလဲမှုတွေကိုစက်တိုက်လုပ်လာတယ်ငញ្ញံသာသာချောမှုချောချောမှုတွေနဲ့ပြောင်းလဲပေးနိုင်ခဲ့တဲ့အတွက်ကြောင့်နိုင်ငံတကာကနေပြီးတော့မှအသိမှတ်လည်းပြုလာတယ်2011ခုနှစ်ကနေအခုထိဟလာလွတ်တော်ကလည်းကျခင်တော့ခေဟောင်းစနေဟောင်းကဥပဒေတွေနှီးဟိုးတွေလှုပ်ထုတ်လုပ်နေတယ်တရားတွေဟာဒီမိုကရေစီခေစနစ်နဲ့ကိုက်ညီမှုမရှိတဲ့အတွက်ကြောင့်ဒါလေးတွေကိုအများကြီးလွတ်တော်တယ်မှာလဲဥပဒေတွေပြဋ္ဌာန်းတယ်ပြင်ဆင်တယ်ဒါတွေတောက်လျှောက်လုပ်တာပေါ့အစိုးရအဖွဲ့အစည်းတွေဌာနဆိုင်ရာတွေကလည်းလှုပ်ထုတ်လုပ်နေတယ်အများကြီးကိုဒီမိုကရေစီခေစနစ်နဲ့ညီအောင်နောက်ဈေးကွက်စီးပွားရေးစနစ်နဲ့ညီအောင်ဒါတွေအကုန်လုံးကျွန်တော်တို့စက်တိုက်လုပ်ခဲ့တာပေါ့အဲ့ဒီအခါမှာအရေးကြီးဆုံးတော့ပြည်သူကိုယ်စားလှယ်တွေနဲ့ပြည်သူများပါဝင်ပြီးတော့မှအုပ်ချုပ်တဲ့စနစ်ပေါ့အဲ့တော့အခုကျွန်တော်တို့အခုဒီနေ့ဟိုဒီမိုကရေစီပြုပြင်ပြောင်းလဲမှုဒုတိယအဆင့်ကာလပေါ့ဒီကာလနောက်ကျွန်တော်တို့ဆက်သွားမှာတော့ဟလာဒီမိုကရေစီဟလာရင်းချက်ခိုင်မာတဲ့အဆင့်ကိုကူပြောင်းမှာ consolidations of democracy ပေါ့နော်အဲဒီဟာကိုကူပြောင်းအောင်ဒီလိုကူပြောင်းဖို့ကြတဲ့အခါကျတော့ကျွန်တော်တို့ဟလာခုနလည်းဒီပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်လက်မှတ်ရေးထိုးပွဲဒီအဆင့်ဟာလေကျွန်တော်တို့ဒီမိုကရေစီပြုပြင်ပြောင်းလဲမှုမှာအရေးပါတဲ့အဆင့်တစ်ဆင့်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တနိုင်ငံလုံးဟာတည်ငြိမ်အေးချမ်းမှုရရှိမှသာလျှင်ပြည်သူတွေကအေးချမ်းချမ်းနဲ့နေထိုင်နိုင်မယ်။စီးပွားရေးတွေလုပ်ကိုင်စားသောက်နိုင်မယ်။ဒီလိုအခြေအနေမျိုးရရှိအောင်ဖန်တီးနိုင်မှသာလျှင်ကျွန်တော်တို့မျှော်မှန်းတဲ့ဒီမိုကရေစီရှင်သန်ရင့်ကျက်ခိုင်မာတဲ့အဆင့်ကိုသွားနိုင်မယ်။တစ်ဖက်ကလည်းဒီမိုကရေစီအခွင့်အရေးတွေဒီဖက်ဒရယ်စနစ်ကိုဟုတ်လားအခြေခံတဲ့ပြည်ထောင်စုဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုပေါ်ဆောင်မှသာလေကျွန်တော်တို့အားလုံးဟုတ်လားတန်းတူညီမျှမှုခွင့်ရေးတွေဟုတ်လားတရားပြမျှတမှုတွေလွတ်လပ်မှုတွေနဲ့အတူတူတနိုင်ငံလုံးဟာကျွန်တော်တို့ကအားလုံးစည်းစည်းလုံးလုံးညီညွတ်တဲ့ဖြစ်တဲ့တည်ငြိမ်အေးချမ်းပြီးတော့မှခင်မီဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံဆိုတာကိုကျွန်တော်တို့ကရောက်ရှိနိုင်မှာဖြစ်ပါတယ်တချို့ကတော့ပြောတာပေါ့လေဟာဒါတွေကကျွန်တော်တို့ဒါဒီမိုကရေစီအပြောင်းလဲဟာသမ္မတကြီးဦးသိန်းစိန်ဆိုတာဟာဟန်ပြသဘောမျိုးဖြစ်တယ်အဲတချို့ဆိုရင်အရင်တော့ဆိုရင်နောက်ကျောင်းတော့ပြန်လှည့်မယ်ဆိုတာမျိုးပြောခဲ့တာတွေရှိတယ်တကယ်တမ်းကျတော့ကျွန်တော်တို့လမ်းမြမြေပုံ900ထဲအာနာကိုစွန့်လုပ်ပြီးတော့ပြည်သူလက်ကိုအာနာပေးဖို့တဆင်ပြီးတဆင်လုံးမယ်လို့ကြေညာထားတဲ့အတိုင်းပဲလုပ်ခဲ့တယ်ဒီနေ့သမ္မတကြီးဦးသိန်းစိန်ရဲ့အဆိုအဟာလဲ ဒီနေ့ကျွန်တော်တို့အခုဒီမိုကရေစီပြုရင်ပြောင်းလဲမှုအတွင်ကူပြောင်းရေးလုပ်ငန်းစဉ်တွေပို့ပြီးတော့မှရှင်သန်ရင်းချက်ခိုင်မာတဲ့အဆင့်ကိုကူပြောင်းပြီးတော့မှနိုင်ငံကိုခိုင်မာအောင်တည်ဆောက်သွားမှာပဲဖြစ်ပါတယ်။နိုင်ငံရေးပါတီတွေအားလုံးရောပြည်သူအားလုံးရောအုပ်တိုင်းရင်းသားအဖွဲ့အစည်းတွေအားလုံးရောညီညွတ်နဲ့သွားကြမယ်ဆိုရင်ကျွန်တော်တို့နိုင်ငံကြီးဟာတိုးတက်သွားမှာဖြစ်ပါတယ
်။ရွေးကောက်ပွဲရလဒ်ကိုဘယ်လိုခန့်မှန်းပါသလဲခင်ဗျာ
။ရွေးကောက်ပွဲရလဒ်ကကျွန်တော်တို့အခုပါတီတိုင်းဟာတော်တော်လေးအကျိန်းနဲ့ရှင်ပြိုင်နေတဲ့ကာလပေါ့နော်။အခုကျွန်တော်ခုနကသုံးသက်တယ်လို့ပဲ။တချို့ဒေသတွေကတည်ငြိမ်အေဂျင့်မှုကိုဦးစားပေးလိုအပ်တဲ့ဒေသတွေ။တချို့ဒေသတွေကစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဓိကထားတဲ့ဒေသတွေ။ဥပမာဖြင့်ကျေးလက်ဒေသဆိုပါစို့။ဒီမိုကရေစီအပြောင်းလဲလိုချင်တဲ့ဟာတွေကကျွန်တော်ဟလာတည်ငြိမ်မှုလည်းရတယ်စီးပွားရေးလည်းဟလာအဆင်ပြေပြီးသားမြို့ပေါ်ဒေသတွေ။ဒီမှာမှစန္ဒတွေကပြည်သူတွေမှာကိုကမတူကြဘူးပေါ့။ဒါလို့ပြည်သူစန္ဒဟာသူ့နေရာနဲ့သူစန္ဒအသီးသီးရှိတယ်။တိုင်းရင်းသားဒေသမှာတိုင်းရင်းသားဟုတ်လားစီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုတဲ့ဒေသမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအဲတချို့ထွက်လာဒီမိုကရေစီပို့ပြီးတော့မှဟုတ်လားမြန်မြန်ဆန်ဆန်ရလုံမှုဆိုတဲ့ဟာတွေဟုတ်လားဦးစားပေးတဲ့ပုံကိုယ်လေးရှိတဲ့နေရာဒေသဆိုရင်ဒီလိုဟာမျိုးဒါလို့ပြည်သူရဲ့စန္ဒဒီနေ့ဒီချိန်မှာပြည်သူရဲ့နိုင်ငံရေးအသိဉာဏ်လည်းတော်တော်လေးမြန်မာတိုးတက်လာတဲ့အကြောင်းပြည်သူစန္ဒဟာသူတို့မှန်မှန်ကန်ကန်ဝေဖန်ပိုင်းခြားပြီးတော့ဆောင်နိုင်မယ်လို့ယူဆပါတယ်ဒီနေ့ပြည်သူတွေဟာပါတီကိုလည်းကြည်တယ်ပါတီရဲ့မူဝါဒခိုင်မာပြီးလက်တွေ့တကြကြပြောင်းလဲနိုင်မယ်ဟာကိုလည်းကြည်တယ်လူပုဂ္ဂိုလ်တွေရဲ့အတွေ့အကြုံအခြေချင်းတွေကိုကျင်တရားတွေအကျင့်စာရိတာတွေအဲဒါတွေနဲ့ပြည်သူတွေအပေါ်မှာဘလောက်ထိလှုပ်ပေးနိုင်လဲဆိုတဲ့အပေါ်မှာလှုပ်ပေးနိုင်မယ်လူပုဂ္ဂိုလ်တွေယုံကြည်မှုအပေါ်မှာလည်းပြည်သူတွေကအခုစဉ်းစားဆုံးဖြတ်ကြမှာဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်တို့အနေနဲ့ကတော့ကျွန်တော်လည်းကျွန်တော်တို့အောင်မြင်အောင်လုံနိုင်မယ်လို့ယုံကြည်ထားပါတယ
်။အဲ့တော့ပါတီကရွေးကောက်ပွဲမှာဒီလိုအများစုအနိုင်ရပြီးဆက်လက်ပြီးအစိုးရဘက်ကဥဆောင်မယ်ဆိုအဓိကဦးစားပေးပါတီဆောင်ရွက်မလဲခင်ဗျ။အ
ဓိကဦးစားပေးရတော့ခုနကကျွန်တော်ပြောထားတဲ့အဆင့်နေပြည်သူတွေရဲ့လိုအပ်တဲ့အဆင့်နေမှာပြည်သူတွေဒီနေ့တည်တည်ငြိမ်ငြိမ်လိုအပ်မဲ့ဒေသတွေကိုပိုရေးတည်ငြိမ်အောင်လုပ်ပေးရမယ်။ဒုတိယအဆင့်ကစီးပွားရေးတိုးတက်လှုပ်မှုရှိတဲ့ဒေသတွေကိုပို့ပြီးတော့မှစီးပွားရေးတိုးတက်အောင်ဆောင်ရွက်ပေးရမယ်။နောက်တစ်ခါတော့ဘယ်ဒေသပဲဆိုတနိုင်ငံလုံးတိုင်းတာနဲ့ဒီမိုကရေစီရေလူ့အခွင့်အရေးတရားမျှတမှုတွေเนาะဒီဟာတွေကတော့ပို့ပြီးတော့မှတနိုင်ငံလုံးကိုအရှိန်အဟုန်နဲ့ပို့ပြီးတော့ရဖို့နောက်ပြည်သူတွေအဓိကတော့အုပ်ချုပ်ရေးရန်ညာကိုတော်တော်လေးကောင်းစေချင်တယ်ဒါမျိုးကျွန်တော်တို့ကတော့အုပ်ချုပ်ရေးရန်ညာကိုပို့ပြီးတော့မှကောင်းမွန်အောင်ပြည်သူတွေလိုလားနှစ်သက်တဲ့အဆင့်ရောက်အောင်စ조사တော့မှဖြစ်တယ်ဒါကို조사မယ်ဆိုရင်အဓိကတော့အခုကျွန်တော်တို့ဖွံ့ဖြိုးမှုအရှိန်အဟုန်တွေလည်းအားလုံးသိတဲ့အတိုင်းပဲပေါ့เนาะဟိုတပြည်လုံးဆိုရင်ဟုတ်လားလမ်းမဆက်သွေးတွေကောင်းလာတယ်လို့တည်ယူဖို့ဆောင်ရည်တွေကောင်းလာတယ်ပြီးတော့တစ်ဖက်ကကုသန်းရောင်းဝယ်မှုတွေပါအထောက်အကူဖြစ်လာတယ်ကုန်သွယ်မှုတွေအခြေအနေမြုပ်နှံမှုတွေတိုးတက်လာရင်ဟုတ်လားကုန်ထုတ်လုပ်မှုနဲ့တူဦးချင်းဝင်ငွေတိုးတက်လာမယ်ဆိုရင်ကျွန်တော်တို့မြှော်မှန်းထားတဲ့ဟုတ်လားပြည်သူတွေရဲ့ဝင်ငွေတိုးတက်ရရှိဒါကျွန်တော်တို့မြှော်မှန်းထားတဲ့အကြောင်းဒါမျိုးကျွန်တော်တို့ရဲ့ဒီအဓိကတော့ရေရှည်တည်တန်းခံရတဲ့ညဉ့်ညံရေးနံပါတ်1ကိုရကိုရအောင်လုပ်မယ်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကြီးထူထောင်တည်ဆောက်မယ်နောက်စီးပွားရေးကိုလည်းဒီထဲပို့ပြီးတော့မှနာစာ30တိုးတက်အောင်ဆောင်ရွက်မယ်တနိုင်ငံလုံးတိုင်းရင်းသားအလုံးစီစဲလုံးလုံးညီညီမျှော်ရှိရတဲ့အတွက်ကိုဟလာဦးစားပေးဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့တနိုင်ငံလုံးတိုးတက်သွားမယ်လို့ကျွန်တော်တို့ယုံကြည်ထားသလိုဆက်လက်လည်ဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့အဓိကပါတီနှစ်ခုကတော့ဦးတင်နိုင်သိန်းတို့ဦးဆောင်တဲ့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်တစ်ဖက်ကတော့ NLD ဖြစ်ပါတယ်တကယ်လို့များ NLD ကအနိုင်ရမယ်ဆိုရင်ဘယ်လိုသဘောထားမလဲခင်ဗျာ
အာကျွန်တော်တို့ခုနကျွန်တော်ပြောတဲ့အထက်မှာပါသွားပြီးဖြစ်ပါတယ်အားလုံးဟာကိုယ်နိုင်ငံတိုးတက်ဖို့ကိုပြည်သူတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကိုကျွန်တော်တို့အားလုံးနိုင်ငံရေးပါတီအားလုံးပူးပေါင်းလက်တွဲပြီးတော့ဆောင်ရွက်သွားရမယ်လို့ပြောပြီးသားဖြစ်ပါတယ်ဒီတိုင်းပဲဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ညီကောင်ချုပ်ပြောကြားလို့ရတော့ကျွန်တော်တို့ပါတီဟာဒါရခိုင်နှုန်းကလည်းတန်တန်ရှင်းရှင်းနဲ့ဟုတ်လားရှင်ပြန်ခဲ့ပြီယခုခါမှလည်းလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်ကျွန်တော်တို့ပါတီကလည်းကျွန်တော်တို့ဆောင်ရွက်မှာဖြစ်တယ်လို့ကျွန်တော်တို့ကိုယ်စားလှယ်အားလုံးကိုလည်းတန်တန်ရှင်းရှင်းနဲ့စနေကြနဲ့ရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းကမ်းနဲ့ညီဒါရှင်ပြိုင်သွားမယ်လို့ကျွန်တော်တို့ပြောကြားလိုပါတယ်